မြန်မာနိုင်ငံမှာစစ်တပ်ကအာဏာသိမ်းလိုက်တာရပ်ပေါင်း100နီးပါးရှိလာပြီဖြစ်တဲ့နဲ့ဆက်နာရှင်ဆန့်ကျင်ဆန္ဒပြပွဲတွေကတော့အခုချိန်ထိရှိနေကြပါဒီကနေ့မှလည်းရန်ကုန်တိုင်းအတွင်းကမြို့နယ်တချို့အပါအဝင်မြန်မာနိုင်ငံနေရာဒေသအတော်များများမှာဆက်နာသိမ်းမှုဆန့်ကျင်ဆန္ဒပြပွဲတွေပြုလုပ်ခဲ့ကြပါတယ်ရန်ကုန်အစ်စင်မြို့မှာလူငယ်တွေတရားတစ်ပြက်ဆန္ဒပြကြတဲ့အတန်းတွေကိုကြားခဲ့ကြရတာပါရန်ကုန်လမ်းညွန့်နယ်အတွင်းလူငယ်3ဦးကိုစစ်ကောင်စီကဒီကနေ့ဖမ်းဆီးသွားခဲ့ပါတယ်။အလားတူပဲဆက်နာရှင်ဆန့်ကျင်ရေးဆန္ဒပြပွဲတွေနေ့စဉ်ဆိုသလိုပြုလုပ်နေတဲ့ဒဝဲလောင်းလုံးမျိုးကပြည်သူတွေဟာလည်းလမ်းမတွေပေါ်ထွက်ချီတက်ဆန္ဒပြခဲ့ကြပါတယ်။ဒီကနေ့မြင်းမှုမျိုးမှာတော့ဆန္ဒပြသူတွေကိုလက်နက်ကင်တပ်ဖွဲ့တွေဘက်ကအကြမ်းဖက်ချိုခွဲခဲ့တဲ့အတွက်လူငယ်တဦးသေဆုံးပြီးနောက်တဦးထိခိုက်ဒဏ်ရာရသွားခဲ့ပါတယ်။ကချင်ပြည်နယ်ဖားကန့်မြို့ကဒီကနေ့ဆန္ဒပြပွဲမှာတော့လူထောင်နဲ့ချီပါဝင်ခဲ့တယ်လို့ဆိုပါတယ်။မန္တလေးမြို့ကဆန္ဒပြပွဲမှာဝီလ်ချယ်နဲ့နေစဉ်ပါဝင်ခဲ့တဲ့မတန်ဆွမ်းသူတဦးကိုလည်းစစ်ကောင်စီကဒီကနေ့ဖမ်းဆီးခဲ့ပါတယ်။မန္တလေးရတနာပုံတက္ကသိုလ်ကျောင်းသားတွေဟာလည်းဒီကနေ့ဆရာနာရှင်ဆန့်ကျင်ရေးချီတက်ဆန္ဒပြခဲ့ကြပါတယ်။မိထီလာမြို့ကဆန်ကဲတပိတ်စစ်တောင်းကိုရာဘာတီဇန်တနက်ကြီးစာစစ်တင်နေပါအကြမ်းဖက်ချုပ်ခွဲခဲ့တာကြောင့်ထိခိုက်ဒဏ်ရာရသူတွေရှိတယ်လို့ဆိုပါတယ်တိစုံသူရှိမရှိဆိုတာတော့အခုချိန်ထိမသိရသေးပါဘူးအလားတူပဲကချင်ပြည်နယ်မိုးကောင်းမြို့ရှမ်းပြည်နယ်တောင်ကြီးမြို့မွန်ပြည်နယ်ပေါင်မြို့နဲ့စကိုင်းမြို့တွေမှာလည်းဆက်နာသိမ်းမှုဆန့်ကျင်ရေးဆန္ဒပြပွဲတွေကြောင်းမတက်ရေးတောင်းဆိုဆန္ဒပြပွဲတွေအသေးစိတ်ပြုလုပ်ခဲ့ကြပါတယ်မနေ့မေလ10ရက်နေ့ညကတော့စကိုင်းတိုင်းကနီမြို့နယ်အတွင်းကစစ်ပြင်းချင်းရွာကိုစစ်ကောင်စီကစစ်ကောင်စီရဲ့လက်နက်ကင်တပ်ဖွဲ့တွေကဝင်ရောက်စီးနင်းပြီးပစ္စည်းတွေတင်ယူသွားခဲ့တယ်လို့ဒေသခံတွေကပြောပါတယ်ခင်ဗျာ